အမေရိကန်ဒုတိယသမ္မတကမလာဟဲလစ်ရဲ့ဒီသတင်းပတ်အာရှခီးစင်မှာမြန်မာနိုင်ငံအရေးကိစ္စပြင်ဒေသတွင်းလုံခြုံရေးစီးပွားရေးနဲ့ရာသီဥတုဖောက်ပြန်ပြောင်းလဲမှုအခြေတဲ့ကိစ္စတွေကိုဆွေးနွေးမယ်အကြောင်းအမေရိကန်ဆိုရထိတ်တန့်အရာရှိတဦးရဲ့ပြောဆိုချက်ကိုကိုးကားပြီးရိုက်တာသတင်းမှာဖော်ပြထားပါတယ်။ထိုင်းနိုင်ငံဘာကောက်မြို့မှာစနေနေ့ကျင်းပမဲ့အာရှပစိဖိတ်ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှု APEC ထိပ်သီးညီလာခံကိုဒုတိယသမ္မတကမလာဟဲရစ်တက်ရောက်ပါလိမ့်မယ်။အာရှခီးစင်အတွင်းထိုင်းနဲ့ဖိလစ်ပိုင်နိုင်ငံကိုကမလာဟဲရစ်တွားရောက်မှာဖြစ်ပါတယ်။စနေနေ့မှာထိုင်းဝန်ကြီးချုပ်ပရာယုချန်အိုချားနဲ့တွေ့ဆုံမယ်လို့မျှော်လင့်ရပြီးတနင်္လာနေ့မှာတော့ဖိလစ်ပိုင်သမ္မတဖာဒီနာမာကော့စ်ဂျူနီယာနဲ့ကမလာဟဲရစ်တွေ့ဆုံကြမယ်အကြောင်းအမေရိကန်အစိုးရတာဝန်ရှိသူတို့ကပြောဆိုပါတယ်။အမေရိကန်ပြည်တော်စုဟာအာရှပစိဖိတ်ဒေသတွေပုံပုံကောင်းမွန်တဲ့စီးပွားရေးလက်တွဲပဲဖြစ်တယ်ဆိုတာကိုဒေသတွင်းနိုင်ငံတွေကိုအဓိကနားချတိုက်တွန်းမယ်အကြောင်း CNN သတင်းဌာနကမှတ်ချက်ရေးပါတယ်။ထိုင်းနိုင်ငံမှာကျင်းပမဲ့ APEC ညီလာခံမှာတရုတ်သမ္မတရှီဂျင်ပင်နဲ့အဖွဲ့ဝင်20တနိုင်ငံကနိုင်ငံခေါင်းဆောင်တွေဝန်ကြီးတွေအစိုးရအရာရှိတွေလက်ရောက်မှာဖြစ်ပါတယ်။ရှင်းနှစ်2023ခုနှစ်ကျင်းပမဲ့ APEC စည်းဝေးကိုအမေရိကန်ပြည်တော်စုကအင်ရှင်ဖြစ်ကျင်းပမှာပါ။